ရန်ကုန်တိုင်းအတွင်းကဒေါခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြင်းနေရာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တယောက်ထဲကိုထပ်မံဆွဲဆိုထားတဲ့အကြဒီအမှုအတွက်ဒီကနေ့နေပြီးတော့အထူးတရားရုံးမှာတရားလိုကိုစတင်စစ်ဆေးကြားနာပါတယ်။အဲ့ဒီအမှုအတွက်လာမယ့်ရုံးချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်ဦးဖြိုးမင်းသိန်းနဲ့ရန် ဆိုတဲ့ဆွဲချက်နဲ့အမှုကိုနေပြည်တော်ထူးတရားရုံးမှာဒီကနေ့စစ်ပြီးတရားလိုဖြစ်တဲ့အာဏာလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဥယျာထက်ကိုနှစ်ဖက်ရှိနေတွေအပြန်အလှန်မေးခွန်းထုတ်ခဲ့ကြတယ်လို့ရှေ့နေတူကပြောပါတယ
်ဒီအစီရင်လို့စစ်တယ်ကဟုတ်ကဲ့အစီရင်လို့အဓိကဆင်းသွေးခြင်းစစ်ပြီးတော့ကျွန်တော်တို့တက်ကြရောပြန်လာဆင်းသွေးခြင်းပြီးတော့ပြီးပါပြီပေါ့နော်ဒီလိုစစ်တာကပြီးပါပြီဩရန်ကုန်ကပြောင်းသွားတဲ့အမှုနံပါတ်25ယာယီ25ဟိုဟာလေဟိုအတီးကိုပြန်ပြီးကြောက်တယ်ပေါ့အခုဒီရဲထက်နဲ့ဟိုသာစုကြည့်ပေါ့ဒီဒီလိုမှုတွေကမဖြစ်သေးဘူးကြာကျွန်တော်ကအဲ့မှုတွေပဲဟိုအဲ့ဘောနောက်ကျနေဆိုတော့ဟာကျတော့အဲ့မှုတွေပဲရင်ဆက်တယ်ပေါ့မဟုတ်ဘူးအဲ့ဒါတရန်နဲ့ဖြစ်အောင်သွားကျင်တဲ့သဘောထင်ပါတယ်ကျွန်တော်ကအဲ့လိုထင်ပါတယ
်ဒေါက်ဆန်စုကြည့်ရဲ့ရှေ့နေတွေကိုတားဆီးမိတ်ပုံမှ144ထုတ်ပြန်တားမြစ်ထားတာကြောင့်စားနာပွဲအသေးစိတ်ကိုတော့မသိရပါဘူးလာမယ့်ဒီဇင်ဘာလ18ရက်နေ့မှာရုံးချင်းပြန်ချင်းချတယ်လို့သိရပါတယ်။လာမယ့်သတင်းပတ်မှာတော့ဒီကနေ့စစ်ဆေးတဲ့ရန်ကုန်တိုင်းကအာသရိမှုအတွက်တရားလိုပြတက်တွေတွေကိုစစ်ဆေးမယ်လို့ရှင်းနေကပြောပါတယ
်။ဒါမဲ့ဆက်ကြတော့တရားလိုကပြီးသွားပြီလေ။စစ်လိုစစ်ပြီးသွားပြီလေ။အဲတက်သူပြတက်တွေဖြစ်မှာပေါ့။နော်အဲဟုတ်ကဲ့။ဒီကူပြောပေးနေတဲ့တော့နေလာကြောစစ်မယ်။အဲလိုပြောတာတရားကပြောတာပေါ့နော်စစ်တရားမစစ်တရားတော့မပြောတတ်ဘူး။ဩရန်ကုန်တိုင်းအမှုတစ်ခုတည်းပဲဟုတ်တယ်အမှုနံပါတ်ကျွန်တော်တို့က25ပေါ့။ဒီမှုပဲဒီမှုပဲနောက်ဒီမှုပဲ25ပဲ
။တုံးစန်းစုကြည်အပေါ်ဆွဆွဲထားတဲ့အာဂရီအမှု9မှုမှာတောက်ကြနေတိုင်းစစ်နေကြတခြား၄မှုကိုဒီနေ့မစစ်ဖြစ်ပဲရန်ကုန်ဘက်ကအမှုကိုပဲဒီကနေ့စစ်တာပါ။ကျန်တဲ့အာဂရီမှု၄မှုကတော့နေပြည်တော်မှာဒေါကင်ဂျီဖောင်ဒေးရှင်းရဲ့လာရောက်တော်စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုနောက်လာရောက်တော်စီမံကိန်းအတွက်နေထိုင်ဖို့နေအိမ်ဆောက်လုပ်တယ်လို့ဆိုပြီးဒေါက်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အာဂရီမှုနဲ့ဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါက်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်။အဲ့ဒီအမှုတွေကိုတော့လာမယ့်ရုံးချင်းမှသာပြန်ပြီးတော့စစ်ဆေးသွားမယ်လို့သိရပါတယ်။ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကနောက်ထပ်အာဂရီမှုတွေတိုးပြီးတရားစွဲဖို့လုပ်ထားတာတွေလည်းရှိပါတယ်။အဲ့ဒါတော့တဘာဝပေးရပုံွေထဲကနေရဟတ်ရင်ငှားရံဝယ်ယူတဲ့ကိစ္စနဲ့ပတ်သက်တာပါ။စစ်ကောင်စီရဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကရဲစခန်းမှာထပ်ပြီးအမှုဖွင့်ထားပေမဲ့တပ်ဆိုင်ရာရှေ့နေတွေကိုတီးမှုနဲ့ပတ်သက်လို့တရားရုံးကအကြောင်းကြားတာမျိုးမရှိသေးဘူးလို့သိရပါတယ်။နောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှန်တွေတက်ပြီးတရားစွဲထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါသေးတယ်။ဒေါက်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်း12မှုထဲမှာပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတင်းငိအေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဘေးပုံမှန်25မှုတို့အတွက်တရားရုံးက6နဲ့4နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ပြစ်ဒဏ်ချမှတ်ပြီးတော့24နာရီမပြည့်ခင်မှာပဲစစ်ကောင်စီကပြစ်ဒဏ်ထက်ဝက်လျှော့ပေါ့တဲ့အကြောင်းကြေညာခဲ့ပါတယ်။လာမယ့်ဒီဇင်ဘာလ20ရက်နေ့မှာတော့ဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်အပြစ်သက်အမိန့်ချဖို့ရှိပါတယ်ရှင်။